တင်ရုံကကျင်းပတဲ့အာဖဂန်သမ္မတယူကောက်ပွဲတွေကိုနှောက်ယှက်မယ်ဆိုပြီးတော့တာလီဘန်သဘုံတွေကသတိပေးထားပြီးမဲ့လို့လုံခြုံရေးတအားနာပိုင်းတွေကတော့တိုက်မိတလောအချင်းတွေကိုညင်သက်အောင်လို့ထင်းသားနိုင်ခဲ့ပါတယ်။ဒါပေမဲ့လို့ယူကောက်ပွဲမဲလာပြီးသူကတော့အတော့ကိုနေပါခဲ့ပါတယ်။မဲပေးကွင်းရှိသူလူကြီးကုသန်းကျော်တွေက20ရာခိုင်နှုန်းပဲမဲပေးခဲ့ကြတယ်လို့အာဖဂန်ယူကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။ယူကောက်ပွဲရလဒ်တွေကိုတော့အော်တိုဘလ19ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်။ကိုစလေတူဟာမဲပေးသူအကြီးအတွက်တဝက်ကျော်မရရင်တော့နိုဘာလာတဲကြရင်တော့ထိတ်ဆုံးမဲရတဲ့ကိုစလေနှစ်ဦးပြန်ပြီးတော့ရှင်ပြန်ကြရပါလိမ့်မယ်။ယူကောက်ပွဲနဲ့ဆက်နွယ်နေတဲ့အကြမ်းဖက်မှုတွေကြောင့်တိုင်းမီတူဟာမှာတော့ရက်သား၄ဦးနဲ့လူညွှန်းတာဝန်ရှိသူ၃ဦးသေဆုံးပါလေ။အရက်သား50ကျော်ထိခိုက်ဒဏ်ရာရမှုရှိပါလေ။များသောအားဖြင့်တော့အသေးစားပောက်ကွဲမှုတွေကြောင့်ဖြစ်ရတာပါ။ဒါပေမဲ့လည်းအာဖဂန်မှာနေသူဘဝရင်ဆိုင်နေရတာနဲ့ရှင်တော့နောက်ပြီးတော့ပြီးခဲ့တဲ့ယူကောက်ပွဲအခြေအနေတွေနဲ့ရှင်ပါအခုလိုမျိုးထိကိုက်သေးဆုံးမှုတွေအတော်နည်းတယ်လို့ဆိုရမှာပါယူကောက်ပွဲမဲပေးသူဘယ်လောက်ရှိလဲတိကျကတော့မပြောနိုင်သေးဘူးဒါပေမဲ့လို့လုံခြုံဘေးကင်းတဲ့အခြေအနေကိုတော့သူတို့ဖန်တီးပေးနိုင်ခဲ့တယ်လို့အာဖဂန်ဒုတိယပြည်ထောင်ဝင်ကြီးဗိုလ်ချုပ်ကြီးခါရှော့ဇဒက်က VOE ကိုမဲယုံမပိတ်ခင်မှာပြောခဲ့ပါတယ်ယူကောက်ပွဲမှာအတူရောင်တာယူကောက်ပွဲဟာအတူရောင်ပဲဖြစ်တယ်ဆိုပြီးတော့ယူကောက်ပွဲနဲ့ဆက်ဆက်တာမှန်သမျှကိုတိုက်ခိုက်မယ်လမ်းတွေကိုပိတ်ပစ်မယ်ဆက်သွေးတာဝန်နိုင်တွေကိုဖျက်ဆီးပစ်မယ်ဆိုပြီးတော့တာလီဘန်သဘုံတွေဘက်ကချင်းချောက်ခဲ့ပါတယ်ဒါပေမဲ့လို့မဲပေးသူနည်းတယ်ဆိုတာကတော့တာလီဘန်တွေရဲ့ချင်းချောက်မှုတသက်ကြောင်းတော့မဟုတ်ပဲနဲ့လွန်ခဲ့တဲ့9နှစ်အတွင်းအစိုးရရဲ့စီမံခန့်ခွဲမှုတွေကိုမကြိုက်တာဂရုမတည်တာတွေကြောင့်စိတ်ပျက်ပြီးတော့တော်များများမဲမထည့်ခဲ့ကြတာလို့သိရပါတယ်ခင်ဗျာ